မနက်ကမှ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်3ယောက်ကိုဒီကနေ့မှအတည်ပြုလိုက်တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူ300နီးပါးရှိသွားပါပြီ။တခွဲနမူနာပေါင်း1182ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ3ယောက်ထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်အခုဆိုရင်ကူးစက်သူစုစုပေါင်း299ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီနေ့ဇွန်လ28ရက်နေ့ည8နာရီထုတ်ပြန်ကြမှာပြောပါရယ်။အခုနောက်ဆုံးရောဂါပိုးတွေ့ရှိသူ3ယောက်စလုံးဟာမကြသေးခင်ကအိန္ဒိယနိုင်ငံကပြန်လာကြတာဖြစ်ပြီးတော့လိုင်မြို့နယ်မှာအသွားအလာကန့်သတ်ထားရှိသူတွေဖြစ်ပါတယ်။ဒါပြန်သူတို့၃ယောက်စလုံးဟာရန်ကုန်တိုင်းလိုင်မြို့နယ်ကဖြစ်ပြီးတော့အသက်23နှစ်နဲ့24နှစ်တွေဖြစ်ကြပါတယ်။သူတို့၃ယောက်စလုံးကိုသတ်မှတ်ထားတဲ့တပ်မတော်အသေးထုခုစေယုံမှာဆက်လက်ကုသမှုတွေလုပ်သွားမယ်လို့လည်းပြောပါတယ်။တခွဲတီးပြူလူနာတွေတဲကနှစ်ကြိမ်ဆက်တိုက်ဖိုးမတွေ့တဲ့သူနောက်ထပ်၂ယောက်ထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါပိုးကင်းစင်လာသူ218ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက206ယောက်ကိုတော့စေယုံကနေဆင်းဝင်ပြုတ်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအတော်လာကန့်သက်ပြီးတော့ဆက်လက်စောင့်ကြည့်နေတယ်လို့ပြောပါရယ်။ဒါပြင်မနေ့ဇွန်လ28ရက်နေ့နဲ့ဒီနေ့ဇွန်လ28ရက်နေ့နေ့လယ်အထိနောက်ထပ်စောင့်ကြည့်လူနာ19ယောက်ရှိတယ်လို့ပြောပါရယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ။